ိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ2000နီးပါးနဲ့သေဆုံးသူ56ဦးရှိလာခဲ့ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုကုသရေးနဲ့ဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်တနင်္ဂနွေနေ့ကခီးသွွာလာမှုကန့်သက်ချက်တွေကိုပိုပြီးတင်ကြပ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့ပြင်သစ်နိုင်ငံတို့ကတော့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်ပွားရာဝူဟန်မြို့မှာပိတ်မိနေတဲ့နိုင်ငံသားတွေကိုကဲထုတ်နိုင်ရေးစီစဉ်နေကြပါတယ်။ AFP CCTV သတင်းတွေကိုအခြေခံပြီးမတ်တင်ကီထိုက်ကဆက်ပြီးပြောပြမှာပါရှင်။
တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာတော့တင်းနှင်းကနွေနေကအပြင်ထွက်ခွင့်ပို့ပြီးတော့တင်းချက်လိုက်တာနဲ့အတူမြို့ရင်းမှာလှုပ်ရှားမှုကင်းမဲ့ပြီးတိတ်ဆိတ်နေပါတယ်။ဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေတာနဲ့အတူပဲကောလာဟလတွေမယုံကြဖို့မဖြန့်ကြဖို့ညီမကောင်းရင်ဆေးရုံကိုအချိန်မီသွားကြဖို့လဲအတန်ချက်ဆက်တွေနဲ့စော်ဩနေပါတယ်။စီယုံသွားလို့သူတွေကိုအခမဲ့ကားမောင်းပေးနေတဲ့ယင်ယူကအခုလို့ပြောပါတယ
်他没有车嘛然后我们就
ဒီမှာကားတွေမရှိပါဘူးဒါကြောင့်ကျွန်တော်တို့ကလူတွေကိုစီယုံပို့ပေးတာပြန်ကြိုတာလုပ်ပေးနေတာပါပြီးရင်ကျွန်တော်တို့ကပိုးသက်တန့်စင်ရေးလုပ်မှာပါအားလုံးကအခမဲ့ပါအ
မေရိကန်ပြည်ထောင်စုနယ်ပြင်သစ်နိုင်ငံတို့ကတော့မြို့ပြင်ထွက်ခွင့်ပိတ်ထားတဲ့ဝူဟန်မြို့မှာရှိနေတဲ့သူတို့နိုင်ငံသားတွေကိုခေါ်ယူနိုင်ရေးပြင်ဆင်နေကြပါတယ်ဝူဟန်မြို့ရင်းကအမေရိကန်ကောင်စစ်ဝင်ယုံဝန်ထမ်းတွေနဲ့မြို့ရင်းမှာပိတ်မိနေတဲ့နိုင်ငံသားတွေကိုပြန်လည်ခေါ်ယူနိုင်ရေးလေရင်စီစဉ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတင်းနှင်းကနေနေမှာကြေညာပါတယ်။တရုတ်နိုင်ငံဝူဟန်ကနေအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုကိုအင်္ဂါနေ့မှာလေရင်ထွက်မဲ့အကြောင်းလဲတရုတ်နိုင်ငံကအမေရိကန်နိုင်ငံသားတွေကိုပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။ဝူဟန်မြို့မှာရှိနေတဲ့အမေရိကန်ကောင်စစ်ဝင်ယုံဝန်ထမ်းတွေထွက်ခွာနိုင်ဖို့တရုတ်အစိုးရအဘက်ကလည်းဆောင်ရွက်ပြီးမယ်လို့နိုင်ငံခြားရေးဌာနပြောကွင်းရာဟွာချောင်ရင်ကတင်းနှင်းကနွေနေ့မှာပြောပါတယ်။ပြင်သစ်အစိုးရနောက်တရုတ်နိုင်ငံဝူဟန်မှာလုပ်ငန်းတွေရှိနေတဲ့ပြင်သစ်ကားထုတ်လုပ်ရေး PSA တို့ကလည်းသူတို့ဝန်ထမ်းတွေနဲ့မိသားစုတွေကိုကဲထုတ်ရေးစီစဉ်နေတယ်လို့ပြောပါတယ်။ဝူဟန်ကသရီလင်ကာနိုင်ငံသားတွေအရေးဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဘေကျင်းမှာရှိတဲ့သရီလင်ကာတန်ယုံကစဉ်းစားသုံးသပ်နေကြောင်းလည်းပြောဆိုထားပါတယ်။ဝူဟန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အာဏာပိုင်တွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့နောက်လိုအပ်ရင်မြန်မာတန်ယုံနဲ့ဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့လည်းဘေကျင်းမြန်မာတန်ယုံကကြေညာထားပါတယ်။ဝူဟန်မြို့မှာနေနေတဲ့ဗြိတိန်နိုင်ငံသူဆီယာမအေရီကာကတော့အခုလို့ပြောပါတယ်။
No, I don't feel any need to evacuate.
မြို့ကနေထွက်သွားဖို့လိုတယ်လို့မထင်ပါဘူး။အိမ်မှာပဲနေပြီးဒီအခြေအနေကောင်းသွားတဲ့အထိစောင့်ဖို့ပဲလိုတယ်လို့ထင်ပါတယ်။
တရုတ်သိပ္ပံနည်းပညာအကယ်ဒမီကပညာရှင်တဦးလည်းဖြစ်ကုသယောဂါဖောထုတ်ကုသရေးဆံရဓာတ်ခွဲခန်းရဲ့ညွှန်ကြားရေးမှူးလီလန်ဂျွန်းကတော့တရုတ် CCTV သတင်းဌာနနဲ့တီးထန်တွေ့ဆုံမေးမြန်းကမ်းမှာ
အသက်ရှူလမ်းကြောင်းကနေတဆင့်ကုသနိုင်တယ်ဆိုတာကတော့အခုရှင်းရှင်းလင်းလင်းအတည်ပြုထားပါပြီ။နောက်သွေးမစင်မတန့်ရှင်းတဲ့ပစ္စည်းတွေကနေတဆင့်ကုသနိုင်လားဆိုတာကတော့အတည်မပြုနိုင်သေးပါဘူး။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူအနေနဲ့ယောဂါပြိုးချိန်က14ရက်ကျော်ချတတ်ပြီးဒီကာလအတွင်းတခြားသူတွေကိုကူးစက်နိုင်ခြင်းရှိတယ်လို့လည်းပညာရှင်လီလန်ဂျွန်းကပြောပါတယ
်就是在前问题也有可能
ဒီကိစ္စကိုကျမစစ်ဆေးပြီးယောဂါပြိုးချိန်ကာလအတွင်းမှာတခြားသူတွေကိုကူးနိုင်တယ်ဆိုတာကိုတွေ့ပါတယ်ဒါကြောင့်မကြမ်းမမာဖြစ်တယ်ဆိုရင်14ရက်အတွင်းမှာတော့ဒီလူတွေကိုတီးခြားထားပြီးကျန်းမာရေးဆိုင်ရာစောင့်ကြည့်မှုအောက်မှာထားတင်ပါတယ
်တာမန်ရိုးရိုးဖျားနာတာနဲ့အခုကိုရိုနာဗိုင်းရပ်စ်တချို့အဆုတ်ရောင်နမိုးနီးယားဖြစ်တာမှာကနဦးယောဂါလက္ခဏာတွေကစင်တူနေတာကြောင့်ဖျားနာတယ်လို့သံသယရှိရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟုတ်မဟုတ်ဆိုတာကိုစေယုံမှာစစ်ဆေးတာကပူပြီးတင့်တော်ကောင်းမွန်တယ်လို့လဲပါမောက်ခါလီကအကြံပြုပါတယ်။တရုတ်အာဏာပိုင်တို့ဘက်ကတော့အစိုးရဆုံးကူးစက်ခံရတဲ့ဝူဟန်မြို့ရှိရာဟွာဘိန်းနယ်တွင်ခီးသွွာလာမှုကိုပိတ်ထားပါတယ်။မြို့တော်ဘေကျင်းမှာခီးဝေးဘတ်စ်ကားတွေမြို့ဝင်မြို့ထွက်ကိုတနင်္ဂနွေနေ့ကဆက်လို့ပိတ်ပါတယ်။ပြည်ပထွက်မဲ့တရုတ်ခီးသားအဖွဲ့တွေကတော့တနင်္လာနေ့ကစပြီးပိတ်မှာဖြစ်ပြီးနိုင်ငံတွင်းအလဲအပတ်ခီးစင်တွေကိုတောက်ကြနေကစလို့ရနာထားပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တရုတ်နိုင်ငံတွင်သေဆုံးသူ56ယောက်ထဲမှာအများစုကဝူဟန်မြို့ရှိရာဟွာဘင်းပြည်နယ်ထဲမှာဖြစ်ပါတယ်။ရှန်ဟိုင်းမှာတော့တနင်္ဂနွေနေ့ကအသက်88နှစ်အရွယ်အမျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးကြောင့်အတည်ပြုခဲ့ပြီးဒါဟာဆိုရင် ဟွာဘင်းနယ်ပြင်ပမှာပထမဆုံးသောဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးရမှုဖြစ်ပါတယ်။ဟောင်ကောင်ကျွန်းနယ်မကာအိုတို့မှာလည်းဗိုင်းရပ်စ်ကူးစက်ခံရသူတချို့တွေ့ရှိထားပြီးထိုင်ဝမ်မှာလည်းတွေ့ပါတယ်။ဒါ့အပြင်ထိုင်း၊ဂျပန်၊တောင်ကိုရီးယား၊အမေရိကန်ပြည်ထောင်စု၊ဗီယက်နမ်၊စင်ကာပူ၊မလေးရှား၊နီပေါ၊ပြင်သစ်၊ဩစတြေးလျနဲ့ကနေဒါတို့မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိထားပါတယ်ရှင်။